ချင်းပြည်နယ်မင်းတပ်မြို့မှာဒီစစ်ကောင်စီတပ်တွေကမင်းတပ် CDF ကိုတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေစိုးရိမ်နေကြပြီးချင်းပြည်နယ်နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းကြောက်ထုမြို့နယ်ဘက်ကိုပြောင်းရွှေ့ပြေးနေကြပါတယ်။သူတို့ကနေထိုင်ရေးအပြင်စားရေးတောက်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုကိစ္စဒီမှာပါအခက်ကြုံနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတင်ပြခြင်းပါတယ်ခင်ဗျာ။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားနေပြီးအခုရက်ပိုင်းတွင်စစ်ကောင်စီဘက်ကတိုက်ခိုက်တာတွေပြုလုပ်မယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်ထောင်ချီတဲ့ဒေသခံအများအပြားမင်းတပ်မြို့နဲ့ဆက်ရှိမှန်ဝေးတဲ့မကွေးတိုင်းကြောက်ထုမြို့စစ်ဘေးရှောင်စခန်းကိုတင်းရှောင်လာကြပါတယ်။တင်းရှောင်လာတဲ့စစ်ဘေးရှောင်တွေများပြားတဲ့အတွက်နေအိမ်ထိုင်ရေးအပြင်အသုံးဆောင်တဲ့စားသောက်ရေးပါအခက်ကြုံနေရပါတယ်။စီဗေးဆောင်စခန်းနဲ့ပတ်သက်လို့ကြောက်ထုဒုက္ခတဲ့စခန်းစီမံခန့်ခွဲရေးကော်မတီဝင်တဦးကအခုလိုပြောပါတယ်
။တရင်ဆုံးမှာနှစ်ပတ်အတွင်းအပြင်းဆောင်ခိုင်းနေပါမှာပေါ့။ဟောနှစ်ပတ်အတွင်းကိုဒီစကားဆက်ပဲကပေါ့။ဒီကျွန်တော်တို့ဒါအပြင်းချင်းပုံမှန်ပါမှာတရင်ထွက်လာတော့လေ။ဒါကတရင်ကအတီတော့မဖြစ်နိုင်ဘူးပေါ့ဗျာ။ဒီလိုမျိုးထွက်လာတော့ကျောက်ပြီးပြန်ပြေးလာတာပေါ့။ကျွန်တော်တို့ဒီကော်မတီနေတော့တက်နိုင်ဆုံးတော့လိုက်ပြီးလုပ်ပေးနေတယ်ပေါ့လေ။သူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးပေါ့။ဆိုတော့ကျွန်တော်တို့ကအရင်လက်ရှိကက်ရှိတယ်လက်ရှိကက်ရှိတာကြောင့်ရုပ်တဲ့လူများကြီးထပ်ရောက်လာတော့မလောက်တော့ကျွန်တော်တို့ကက်ဒီထပ်ဆောက်တယ်ပေါ့လေထပ်ဆောက်တာကိုကျွန်တော်တို့ကလည်းအများကြီးထပ်မဆောက်နိုင်သေးဘူးတော်တော်ဆယ်ထပ်ဆောက်တဲ့ကက်မှလူကပြန်ပြီးသွားပြန်တယ်ပြန်ပြီးတော့နေဆရာမရှိတော့လို့ကျွန်တော်တို့အိမ်တွေကအဆောင်တွေကတော်တော်ဆယ်ရာကျွန်တော်တို့ခဏအနေအချထားပေးတယ်အမပြီးတော့ကျွန်တော်တို့ကကက်ဒီထပ်ဆောက်ဖို့စီစဉ်နေတယ်ကျွန်တော်တို့အတိအကျခက်ခဲကြုံတွေ့နေတာဒီဟာပေါ့လေအခြေခံစားသောက်ကုန်နဲ့ဆန်စီစားပေါ့ဗျာဒီရင်ကျွန်တော်တို့ရဲ့ဒီဆောင်ချင်တာမှာခုနောက်ပိုင်းကကျွန်တော်တို့ဒီပေါက်မှာတရားကြောက်ကိမှာလုံးဝပြေးမချတော့ဒီအခြေခံစားတော့ကုန်ခြံစီစားဆေးဝါးပေါ့ဒီပြီးရင်ဆောင်ကြီးကစလုံးဝပြေးမချတော့ကျွန်တော်တို့ဒီစစ်ပင်းဆောင်ကြီးကကျွန်တော်တို့ရုပ်ရက်ပြေးလာတော့တချို့ကြတော့ဒီဆောင်တွေပါဒီမှာပါနိုင်မျိုးပေါ့တချို့ကဝစားတော်ကောင်းကောင်းမပါနိုင်မျိုးဆိုတော့လေသူတို့ကိုကျွန်တော်တို့ရှိရလိမ့်မယ်ဝင်ကားပေးတယ်မလောက်တော့ကျွန်တော်တို့အောက်ပြည်ဆက်ကလည်းဆက်လာလို့မရတော့ဒါလေးတွေတော့တော်တော်လေးဆက်ချဲကြုံတွေ့နေရတယ်
ကုန်စည်စည်းစင်းမှုနဲ့လှူဒန်းတဲ့ပစ္စည်းတွေကိုပကုတ်ကူမျိုးကနေတဆင့်မကွေးတိုင်းပေါ့မျိုးကိုဖြတ်တန်းပြီးကြောက်ထုမျိုးကိုရောက်ရှိလာတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီကပေါ့မျိုးနယ်အဝင်တရတော်စစ်စည်းရေးဂိတ်မှာကုန်ပစ္စည်းတွေကိုတင်းစီးတာကန့်သတ်တာတွေပြုလုပ်တဲ့အတွက်အခက်အခဲကြုံနေရတာဖြစ်ပါတယ်။တင်းဆောင်လာသူတွေထဲမှာဖျားနာသူတွေလည်းပါဝင်နေပြီးနေထိုင်စားသောက်ရေးအပြင်ဆေးဝါးတွေလည်းပြက်လက်နေတယ်လို့စေဘေးဆောင်တဦးကပြောပါတယ်။
ကျန်လာရေးဖြစ်ခဲ့ကြတာကကျွန်တော်ဟိုကဒီပြန်လာတဲ့ခီးပဲနဲ့တော့ဖျားလာကြတယ်ဖေးဆိုင်ကြီးတွေအနေကြီးနဲ့ဆင်းတော့ဖွင့်ကြတော့ဟိုညာအဲ့ဒါမှပဲဒီမိကျရမှာပဲမိကျရဆင်းနေပဲသူတို့အဲ့လိုမျိုးပဲကျွန်တော်ဝယ်ယူစတော့နေကြရတာပေါ့ဖေးရဲ့ဖေးကြက်ကြည့်တော့ရကျွန်တော်ဒီဘက်ကပကုတ်ပက်ကလည်းလာတဲ့လမ်းကြောင်းတွေကဘလုံးမှလာလို့မရတာကကျတော့ဆေးလဲတော်တော်လေးဘုံရှားပါနေပြီပြောရမှာပေါ့ပြက်လက်နေပြီပေါ့ဗျာ
စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တွေကြားအပြစ်ရသဘောတူညီချက်ပြည့်ပြည့်ခဲ့ပြီးနောက်ပိုင်းတပ်ပွဲတွေပုံမပြင်းထန်လာသလိုစစ်ကောင်စီတပ်တွေဟာစစ်ပေးဆောင်တွေရှိတဲ့တောရွာတွေအထိစစ်ကြောင်းတွေထိုးစစ်ဆင်လာတဲ့အတွက်စစ်ပေးဆောင်ဒုက္ခသည်အများအပြားဟာကြောက်ထုမြို့ကိုတင်းဆောင်လာကြတာဖြစ်ပါတယ်။ကြောက်ထုမြို့စစ်ပေးဆောင်စခန်း10ခုနီးပါးမှာလူဦးရေ1000ကျော်ခိုးလုံနေရာကနေစစ်ကောင်စီတပ်တွေကနှစ်ပတ်အတွင်းနေမြေရှင်းလင်းရေးလုပ်မယ်ဆိုတဲ့သတင်းတွေကြဲကြဲလောလောထွက်ပေါ်လာတဲ့အတွက်အခုလိုထောင်ထဲချီတဲ့စစ်ပေးဆောင်ဒုက္ခသည်တွေကြောက်ထုမြို့ကိုတင်းဆောင်လာကြတာပါဒီလိုဒုက္ခတွေအများအပြားတင်းရှောင်လာတဲ့အတွက်နေထိုင်စားသောက်ရေးအခက်အခဲကြုံနေရတာလည်းဖြစ်ပါတယ်ခင်ဗျာ